Hello there မိသားစုဝင်များအားလုံးမင်္ဂလာပါအရောက်ချင်းစီတိုင်းကို The City Podcast ကနေပြီးတော့အသစ်တစ်ပတ်ပြန်လည်ကြိုဆိုလိုက်ပါရခင်ဗျာဒီတစ်ပတ် Daily Devotion အစီအစဉ်ကတော့ယခင်ကဟောကြားခဲ့တဲ့နှုတ်ဘတ်တော်များထဲကနေပြီးတော့ highlight လောက်ဆောင်ပေးထားတာပဲဖြစ်ပါတယ်나တော်တာစင်သူညီကောင်မောင်တို့များယနေ့နှုတ်ဘတ်တော်အားဖြင့်ပြန်ပြခြင်းအသစ်ရရှိပါပြီအကြောင်းကျွန်တော်ကလည်းဆုတောင်းလိုက်ပါတယ်
ပြပြခန်းကြီးတစ်ဆယ်ငယ်ဆက်လေးမှာအကြောင်းမူကားစင်ကြယ်သောသူတို့သည်ထာဝရစုံလင်ခြင်းကတခါတည်းပူဇော်ခြင်းအားဖြင့်ပြုတော်မူ၏တခါတည်းရစ်ပူဇော်တာယေရှုသူကအဖြစ်ကလွတ်ယုံငရဲကလွတ်ယုံမဟုတ်ဘူးဘာအတွက်လဲဆိုရင်ထာဝရစုံလင်ဖို့စုံလင်ခြင်းတော့ခဏတာစုံလင်ခြင်းမဟုတ်ဘူးလောကမှာပဲစုံလင်ခြင်းမဟုတ်ဘူးထာဝရဆုံးလင်ဖို့ကြိုးကြည့်ပါထာဝရဆုံးလင်ဖို့ကြိုးကြည့်ပါထာဝရဆုံးလင်ဖို့ကိုယ့်ကိုယ်ပြန်ပြောပါငါဟာထာဝရဖြောင့်မတ်တော်သူဖြစ်တယ်ဆုံးလင်တော်သူဖြစ်တယ်ငါအတွက်ယေရှုခရစ်တော်ကတစ်ချိန်တစ်ခါတည်းနဲ့အမှုပြည်သွားပြီဟာလေလုယာကဲဒါဆိုရင်အဲ့ဖြောင့်မတ်ခြင်းဝိလုံကိုဘယ်လိုပုံစံနဲ့ဝိမလဲအခြားနည်းလမ်းမရှိဘူး तू ကတစ်ခုပဲရှိတယ်ယုံကြည်ခြင်းအဖြစ်ပြောကြည့်ပါယုံကြည်ခြင်းအဖြစ်ချိုးရကဖြောင်းမချင်းဝတ်လုံးဘလို့ဝတ်ရမလဲဆရာဆယ်ဘုရုပုံမှန်ထဲရင်ဖြောင်းမချင်းဝတ်လုံးရမှာလားမဟုတ်ဘူးယုံကြည်ခြင်းအပြည့်မဲ့ရတယ်ချိုးရကပြောတယ်အရန်လွယ်တယ်တဲ့အရန်လွယ်ရင်ဝတ်လေဝတ်လိုက်ပေါ့အရန်လွယ်နေတဲ့ဥစ္စာကိုအဲ့ဒါအရန်စူးစမ်းကျင်နေသေးတယ်ဘုရားသခင်ပေးတဲ့ဖြောင်းမချင်းဝတ်လုံးကိုလွယ်လွယ်ကူကူယူပြီးတော့ဟာလေလုယာဂျေဇုတင်စနှလုံးသားနဲ့ဝတ်လိုက်ပါလားသင်စူးစမ်းလို့မရနိုင်တဲ့ဖြောင့်မချင်အသင့်တရာတွေကိုရောက်လာမှာမဟုတ်ဘူးလားဆိုတော့ယောမငါအစ်တစ်မှာဒီလိုရေးထားတယ်ထို့ကြောင့်ငါတို့သည်ယုံကြည်ခြင်းရှိ၍ဖြောင့်မတ်ရာသို့ရောက်လျင်ငါတို့သခင်ယေရှုခရစ်အားဖြင့်ဖျားသခင်ရှေ့တော်၌ငြိမ်သက်ခြင်းကိုခံစားကြ၏အင်္ဂလိပ်ကျမ်းစာမှာဆို We have peace with God ဖျားသခင်နဲ့ငါတို့တက်တနာမရှိတော့ဘူးတဲ့ဖျားသခင်နဲ့ငါတို့ကြားထဲမှာ peace ငြိမ်သက်ခြင်းဖြစ်သွားပြီတဲ့အာမင်ဘာအပြင်လဲအဲ့ဒါယုံကြည်ခြင်းကျွန်တော်တို့ဘက်ကဖခင်အဲ့လိုပြင်ဆင်ထားတဲ့မင်္ဂလာဆောင်ပွဲနဲ့ဆိုင်တဲ့ဝတ်လုံဟာငါအတွက်ပြင်ထားပြီးသားဆိုတော့ကိုစိတ်ချလက်ချနဲ့ယုံကြည်ပြီးတော့ကိုယ်မှာဝတ်ထားတဲ့အဝတ်ဝတ်တွေအထက်တက်ကိုအကုန်ချုပ်ပြီးတော့ဖခင်ခင်ပေးတဲ့ဖြောင်းမတ်ခြင်းဝတ်လုံကိုယူလိုက်ဖို့ပဲဖြစ်တယ်ဟာလေလုယာအာမင်အားလုံးတို့ကျွန်တော်တို့ဖြောင်းမတ်ခြင်းကိုရတယ်ဆိုတော့ကျွန်တော်တို့အားထုတ်လို့မဟုတ်ဘူးယေရှုတော်ကြောင့်ဖြစ်တယ်ယောမ3:23-24မှာအဘယ်ကြောင့်ဤဟူမူကားလူပေါင်းတို့သည်ဒူးစရိုက်ကိုပြုတ်၍ဘုရားသခင်ရှေ့တော်၌အသရေပြတ်ကြပြီးယေရှုခရစ်ရွေးနှုတ်တော်မူသောအခြင်းအဖိုးကိုမပေးဘဲဘုရားသခင်ယေရှုတော်ကြောင့်ဖြောင့်မတ်ရသောရောက်ကြ၏အာမင်ခါယောမ4:4ငါကျွန်တော်ရန်ကြိုက်တဲ့ကျမ်းပိုက်ဖြစ်တယ်ဒီထက်မှချုပ်သောသူတွေကကိုကျင့်မှာကိုရမယ်လို့စဉ်းစားတဲ့လူတွေရှိလိမ့်မယ်အဲ့ဒါမှန်တယ်အဲ့ဒါမှန်တယ်ကျမ်းစာဒီလိုရေးထားတယ်ကျင့်တဲ့လူကကျင့်တဲ့အလျောက်အကျိုးကိုခံစားရမယ်တဲ့။မကျင့်နိုင်တဲ့လူတွေအားလုံးအတွက်ဘုရားကကျေးဇူးပြုပေးတယ်။ဟာလေလုယာ။ယောမလေးလေးကနေငါမှာအချစ်ရှိသောသူမြည်သည်ကကျေးဇူးအားဖြင့်အကျိုးကိုခံရသည်မဟုတ်ခံထိုက်သောအားဖြင့်ခံရ။အဲ့တော့အချင်းကိုကျင့်တဲ့လူက तू ကျင့်လို့ तू ရတာ။အဲ့တော့ကျင့်ကြ။ဒါပေမဲ့ဘုရားသခင်ပြင်ဆင်တဲ့ဖြောင့်မတ်ခြင်းဝိလုံကိုငါစူးစမ်းအားထုတ်နေလို့မရတော့ဘူးလို့သိလာတဲ့လူတွေအတွက်ဘုရားကပြင်ဆင်ထားတဲ့အရာကိုဘာအားဖြင့်ရနိုင်လဲဆိုရင်ယုံကြည်ခြင်းတစ်ခုတည်းနဲ့ပဲရနိုင်တယ်။အချင်းမရှိသောသူမြည်သည်ကမတရားသောသူအပြစ်ကိုဖြေသောသူကိုယုံကြည်ရင်သူဤယုံကြည်ခြင်းကိုဖြောင့်မတ်ခြင်းကဲ့သို့မှတ်လျက်ရှိဟာလေလုယာ။စူးစမ်းအားထုတ်ခြင်းကိုဖြောင့်မတ်ခြင်းလို့မှတ်တာမဟုတ်ဘူး။ကျွန်တော်တို့ရဲ့ယုံကြည်ခြင်းကိုဘုရားကဖြောင့်မတ်တယ်လို့မှတ်တာဖြစ်တယ်။အယံလွယ်ယုံကြည်နိုင်မို့တော့ခက်တယ်။ဘုရားပြင်ဆင်ထားတဲ့လမ်းကြောင်းကလွယ်တယ်။ဘာကြောင့်လဲ?သူကအဖို့ကပေးခဲ့တာ။အဲ့တော့ကျွန်တော်တို့အတွက်လွယ်နေရော။ဒါပေမဲ့ကျွန်တော်တို့ဘက်ကယုံကြည်ဖို့ကြတော့ခြေလမ်းကလှမ်းရတော့မယ်။အဲ့ဒါကြောင့်ကျွန်တော်တို့ကခက်ပြန်ရော။အဲ့တော့ကျွန်တော်ဒီလိုအားပေးခြင်းဒီမှာရှိတဲ့ညီကောင်မောင်များဖြောင့်မတ်ခြင်းဝိလုံကျွန်တော်တို့အသက်တာတွေမှာဘယ်လိုပုံစံနဲ့ယူတင်ဝတ်ဆောင်လို့ရလဲဆိုတော့ဘုရားကတော့ပေးခဲ့ပြီးပြီ။တင်ဘက်ကလက်မခံပေးမယ့်ဖခင်ဘက်ကသင်ဟာဖြောင့်မတ်တော်သူလို့ပြောပြီးပြီ။တန်ရှင်းတော်သူငါရဲ့သားသမီးလို့ပြောပြီးပြီ။သင်စိတ်ထဲမှာကျတော့ငါအဖြစ်များတဲ့သူငါမဖြောင့်မတ်မစုံလင်အဲ့လိုမျိုးစဉ်းစားနေလိမ့်မယ်။အဲ့တော့ကြည့်အဲ့ဒီကအားလုံးကနေဖခင်ရှင်ပေးတဲ့ဖြောင့်မတ်ခြင်းကိုရဖို့ရန်တော့တခုတည်းသောနီလန်းကနေ့ရက်တိုင်းမှာသင်ရဲ့အသက်တာထဲမှာသင်ကိုယ်သင်သိမှတ်ခြင်းနဲ့ဝန်ခံဖို့လိုတယ်။ငါဟာဖခင်သားသမီးဖြစ်တယ် ငါဟာဖြောင့်မတ်တော်သူဖြစ်တယ်ငါကြောင့်မဟုတ်ယေရှုကြောင့်စိတ်ထဲမှာတန်တရားရှင်အဲ့ဒါကိုဝန်ခံပါဒီအတွေ့ထဲမှာတခါတည်းတန်တရားတွေဖြစ်လာရင်ဝန်ခံပါဒူးဆိုင်မှုကိုပြုတ်မိတယ်ဆိုရင်ဝန်ခံပါဒီတရားနဲ့ပတ်သက်ပြီးတော့ဒူးဆိုင်မှုကိုတခါတည်းမှာပြုတ်မိတဲ့သူတွေအတွက်ဒူးဆိုင်ကိုမပြုတ်မဲ့နီလန်းကိုဖခင်ကပြောထားတယ်ကျွန်တော်ကျမ်းပိုင်ဒီတစ်ချို့ကိုအာကျွန်တော်တိယောခန်းကြီးနဲ့ငယ်တက်ကနေနှစ်ကိုကျွန်တော်ဖတ်ချင်တယ်တိယောခန်းကြီးနဲ့ငယ်တက်ကနေနှစ်ချစ်သားတို့သင်တို့ဒီဒူးဆိုင်ကိုမပြုတ်စေခြင်းကဤရာများကိုသင်တို့အားငါရေး၍ပေးလိုက်ဤအစုံတရားတော်သူသည်ဒူးဆိုင်ကိုပြုတ်မိလေဖြောင့်မတ်သောအရှင်ယေရှုခရစ်တည်းဟူသောငါတို့အမှုဆောင်သခင်သည်ခမည်းတော်ထံ၌ရှိတော်မူ၏ထိုသခင်သည်ငါတို့၏အပြစ်မကလောကီသားအပေါင်းတို့၏အပြစ်ဖြေစရာအကြောင်းဖြစ်တော်မူ၏ဟာဒီကျမ်းစာတွေထူးခြားတယ်ဗျနဲ့နဲ့နဲ့နဲ့တဲ့သင်တို့ဒီဒူးဆိုင်ကိုမပြုတ်စေခြင်းကားတဲ့ယုံကြည်သူတွေတဲ့မင်းတို့ဒူးဆိုင်ကိုမပြုတ်မဲ့နီလန်းလေးကိုငါပြောပြမယ်တဲ့အားလုံးသိကြပါသလားကျမ်းစာကအဖြေတခါလေးပေးထားပြီးတယ်တကယ်လို့များဒူးဆိုင်ကိုပြုတ်မိတယ်ဆိုရင်တဲ့ဘာနီလန်းမှမရှိဘူးတဲ့အဲ့ဒူးဆိုင်ကိုဖြေဖို့ဘာနီလန်းမှမရှိဘူးတဲ့တစ်ခုပဲလောက်ရမယ်တစ်ခုပဲရှိတယ်အဲ့ဒါဘာလဲဆိုတော့ငါတို့ရဲ့အပြစ်ကိုဖြေပေးမဲ့ယေဘရဟိမင်းကြီးတည်းဟူသောအမှုတော်ဆောင်အမှုဆောင်ငါတို့အတွက်အမှုဆောင်ပေးသောယေဘရဟိမင်းကြီးစီတဲ့ယေရှုတပါးတည်းကပဲအပြစ်ကိုဖြေပေးနိုင်တယ်။အတော့သူစီဝဲချင်းကပ်ပါတယ်။ခါကျွန်တော်အပြစ်လုံးမင်းရင်ကဘယ်လိုစဉ်းစားလဲဆိုတော့ငါအလှငွေများထည့်ရင်အပြစ်ဖြေမယ်လို့ထင်တတ်တယ်။ဟာမြေကြီးတရားငိုကြွေးလိုက်မယ်ဆိုရင်မလေးဒီပြုတ်ငါပြုတ်မိပြီ။နောင်လာရလိုက်တာ။မြေကြီးပြီးချိုးရလေဒီလိုရှိတယ်ချိုးတော့ဒါခရိယန်ထဲမှာပဲဘာသာရေးနေနေဆန်တဲ့ຢာဆိုရင်အပြစ်ဖြေလွာဆိုတာမျိုးရှိတယ်ဒါချရေးရအပြစ်ဖြေလွာချိုးရစမီးရှိုးတာရှိတယ်ချိုးကြတော့ဘယ်လိုလဲဆိုအသင်းဟုတ်ဆရာဒါဖုံးတော်ကြီးတရားဟုတ်စီပေါ်လေအာတန်ရှင်းတယ်လို့ထင်တဲ့လူတရားဟုတ်စီပေါ်လေနော်ရောက်လာပြီးတော့တောင်းစီမှာတော့ဒါတန်ရှင်းတဲ့သူတွေမကောက်ဘူးနော်တန်ရှင်းပြီးတော့ချော်တဲ့အမှုတော်ဆောင်လေးရှိကြတာပေါ့ဆိုအမှုတော်ဆောင်လေးလာပြီးတော့ဆရာမဆရာဟိုကျွန်တော်ဒီအပြစ်ကိုကျွန်တော်ပြုတ်မိတယ်ပြုတ်မိတယ်ဩဆရာကြီးရှေ့မှာသွားပြီးတော့အပြစ်ကိုဝင်ချရင်အပြစ်တော်လွတ်မှာပဲလို့ထင်တတ်တယ်ကျမ်းစာထဲမှာအဲ့လိုတစ်ခါမှမရေးတာဘူးဟေးမင်းတို့ဒူးဆိုင်တစုံတစ်ခုမင်းတို့ပြုတ်မိမယ်ဆိုရင်တခြားဘာနီးလမ်းမှမရှိဘူးယေရှုစီပဲတိုးဝင်ယေရှုပဲလှုပ်ပေးနိုင်တယ်ယေရှုပဲကယ်နိုင်တယ်ဘယ်ဆရာမှမကယ်နိုင်ဘူးဘယ်အသင်းတော်မှမကယ်နိုင်ဘူးဘယ်ခိုင်းကနာမှမကယ်နိုင်ဘူးဘယ်နီးလမ်းမှမကယ်နိုင်ဘူးယေရှုပဲကယ်နိုင်တယ်ယေရှုစီပဲပြေးကြအော်ယေရှုကိုပြေးတဲ့လူတယောက်ယေရှုစီကိုပြေးတဲ့ယေရှုစီကိုသွားတဲ့လူတယောက်ကနောက်တစ်ချိန်ဒူးဆိုင်စီကိုဘယ်လိုပြေးမလဲ။အဲ့တော့ကျမ်းစာကဒီလိုလေးရေးထားတာသင်တို့ဒီဒူးဆိုင်ကိုမပြုတ်စေခြင်းကယေရှုစီကိုပြေးကြပါတယ်ဒီသဘောပဲဒီကျမ်းစာရဲ့အနှစ်ချုပ်ကသင်တို့ဒီဒူးဆိုင်ကိုမပြုတ်စေခြင်းကဘယ်သူစီကိုပြေးမလဲယေရှုစီကိုပြေးအဲ့တော့ကျွန်တော်ပြောမယ်နေ့ရက်တိုင်းမှာယေရှုကိုမိခိုးရင်ယေရှုရဲ့ဖြောင့်မတ်ခြင်းဝတ်လုံကိုသင်ယုံကြည်ခြင်းနဲ့ဝင့်ရင်ဟာလေလုယာယေရှုပေးတဲ့ကယ်တင်ခြင်းကိုကယ်တင်ခြင်းနဲ့ဖြောင့်မတ်ခြင်းကိုယုံကြည်ခြင်းနဲ့လက်ခံရင်ဒူးဆိုင်ဆိုတဲ့အရာကသင်ပြုတ်ခြင်းစိတ်လည်းရှိမှာမဟုတ်တော့ဘူးကိုနဲ့မဆိုင်တဲ့အရာဆိုကောင်းကောင်းသိသွားတယ်အမကျွန်တော်တို့ကဒူးဆိုင်ကိုဘာကြောင့်ခန္ဓာပြုတ်မိလဲဆိုတော့မျက်စုံသွားသွားထိုးနေတာလေမပြေဘူးယေရှုစီမပြေဘူးဒူးဆိုင်ကိုသွားဆန်းလိုက်သွားလုံလိုက်ဒူးဆိုင်ကိုသွားပြီးတော့တခါနဲ့အပေးယူလုံလိုက်ယေရှုစီကိုပြေးရမှာလေယေရှုစီကိုမပြေးတဲ့တခါကျတော့ဒူးဆိုင်ထဲမှာတဝဲလဲတဝဲလဲထားလိုက်ပြန်လဲလိုက်နောင်တရလိုက်ပြန်လဲလိုက်နဲ့မပြီးတော့ဘူးအဲ့တော့ကျွန်တော်ပြောပြမယ်ဒီမှာရှိတဲ့အသင်းသူတင်သားများယုံကြည်သူများကျမ်းစာထဲမှာစုံလင်ခြင်းစီတို့လို့ပြောထားတဲ့အခါမှာအပြစ်ဒူးဆိုင်ကိုမပြုတ်တော့ယုံကြည်သူများအသက်ရှင်လို့ရတယ်ဆိုတာကိုပြောနေတာဖြစ်တယ်တော့ကျွန်တော်ကယုံကြည်တဲ့အရာတစ်ခုကကျွန်တော်ရဲ့အသက်တာမကုန်ဆုံးခင်မှာကျွန်တော်ရဲ့အသက်တာရဲ့နောက်ဆုံးပန်းနိုင်သည်ခရစ်တော်နဲ့တူသောစုံလင်ခြင်းစီတို့ရောက်ကိုရောက်မယ်အဲ့ဒါကျွန်တော်ရဲ့ပန်းနိုင်မယ်သင်တို့ရဲ့ပန်းနိုင်မယ်အသင်းတော်ရဲ့ပန်းနိုင်မယ်ဟာလေလုယယေရှုနဲ့တူတဲ့အထိပေါ်လူပြောသလိုပေါ့ဟေးငါလိုကျင့်ကြပါတဲ့ဘာကြောင့်ဆိုငါလည်းယေရှုလိုပဲတဲ့ငါလည်းယေရှုလိုပဲအသက်ရှင်တယ်ကြောင်ငါချင်းတို့ချင်းကြပါအတိတ်ပဲပါလေပေါ်လူကငါပြေးရမယ့်ပန်းတိုင်းကိုငါပြေးပြီးသွားပြီလို့ပြောတာငါပြေးရမယ့်ပန်းတိုင်းဆိုတော့ပါလေငါယေရှုနဲ့တူတဲ့အသက်တာနဲ့ငါအသက်ရှင်ခဲ့ပြီဟာလေလုယာကြောင်ကျွန်တော်ပြောပြမယ်သင်ရဲ့အသက်တာကိုစုံလင်စေတာသင်ရဲ့အသက်တာကိုဖြောင့်မတ်စေတာသင်ရဲ့အသက်တာရဲ့ပြဿနာအားလုံးကိုဖြေရှင်းပေးနိုင်တာယေရှုဖခင်တပါးပဲရှိတယ်အဲယေရှုစီကိုပဲအတူတကွပြေးကြစို့ယေရှုစီကိုပြေးလေလေယေရှုစီကိုချင်ကပ်လေလေအဲယေရှုနဲ့မိသားယောက်ဖွဲ့လေလေအဲမိသားယောက်ယစ်ဆိုတဲ့သဘောတရားကိုကျွန်တော်တို့နေ့ရက်တိုင်းမှာအသုံးပြုလေလေကြံတဲ့မကောင်းသောအရာတွေနဲ့ ကျွန်တော်တို့ကဝေးကွာလေးလေးပဲအပြစ်ဒီကျွန်တော်တို့ ਨੇ သမုတ်တရားဟိုဘက်ဆွန်းဒီဘက်ဆွန်းဝေးသလိုဝေးတာအရှင်းနဲ့နောက်ဝေးသလိုဝေးသွားပြီဘာကြောင့်ဆိုကျွန်တော်တို့ဟာအပြစ်လွတ်ယုံတသက်မဟုတ်ဘူးခရစ်တော် ਨੇ ဖျားသခင်နဲ့အတူမိသားရောက်ဖွဲ့ခြင်းနဲ့မှအတူရှိလို့ဖြစ်တယ်နောက်ဆုံးကြံပိုက်လေးဖတ်ချင်ပါတယ်ဖေပြခန်းကြီး4ငယ်14ကနေ16ဖြစ်တယ်တခုမူကားကောင်းငင်ဘုံထဲသို့ကြွဝင်တော်မူသောယေဘုယျဟိတ်မင်းအကြီးကြီးဟူသောဖျားသခင်သားတော်ယေရှုသည်ငါတို့၌ယေဘုယျဟိတ်မင်းဖြစ်တော်မူသောကြောင့်ငါတို့သည်ဝန်ခံခဲ့ပြီးသောအရာ၌တည်ကြည်ကြကုန်ဟန်ငါတို့ယေဘုယျဟိတ်မင်းသည်ငါတို့ခံရသောဆင်းရဲဒုက္ခများကြောင့်မကျင်နာနိုင်သောသူမဟုတ်ငါတို့ခံရသည်ဤသူအမျိုးမျိုးသောစုံစမ်းနှောက်ရှက်ခြင်းတို့ကိုခံဘူးသောသူဖြစ်တော်မူ၏တို့ရာတွင်ဒူးရက်အပြစ်နှင့်ကင်းလွတ်တော်မူ၏ထို့ကြောင့်ငါတို့သည်တနာခြင်းကယုဏကို၎င်းတော်လျော်သောမဆခြင်းကိုကျေးဇူးတော်ကို၎င်းခံရမည်ကြောင့်ရဲရင်သောစိတ်နှင့်ကျေးဇူးတော်ပလင်တော်တို့တိုးဝင်ချင်ကပ်ကြကုန်ကျွန်တော်တို့ထင်တဲ့ပလင်ကအပြစ်ပေးတဲ့ပလင်လို့ထင်တတ်တယ်ကျွန်တော်တို့ဒုက္ခပေးတဲ့ပလင်လို့ထင်တတ်တယ်ကျွန်တော်တို့ရဲ့အပြစ်ရှိများကိုတရားစီရင်တဲ့ပလင်လို့ပဲထင်တတ်တယ်ဒါပေမဲ့မိတ္တဟာယရစ်အားဖြင့်ကျွန်တော်တို့သဘောပေါက်တဲ့အရာကအဲ့ဒီပလင်ပတ်လည်မှာဖြန်းထားတဲ့အဲ့ပလင်အပေါ်မှာဖြန်းထားတဲ့အဲ့ဒီခရစ်တော်ဒီဟူသောယေရှုခရစ်တော်တိုးတငယ်ရဲ့အသွေးတော်အားဖြင့်ကျွန်တော်တို့ရဲ့အသက်တာသည်ဖခင်သခင်ရှေ့ကိုအစီတားမရှိတိုးဝင်လို့ရသွားတယ်။အဲ့ဒီပလင်သည်ယေရှုတော်ပလင်ဖြစ်တယ်။အပြစ်တင်တဲ့ပလင်မဟုတ်ဘူး။နှိမ်ချတဲ့ပလင်မဟုတ်ဘူး။ကြိုဆိုတဲ့ပလင်ဖြစ်တယ်။ဒါကြောင့်ပေါလုကယုံကြည်သူတွေကိုဒီလိုအားပေးတယ်မကြောက်နဲ့။ဖခင်စီကိုတိုးဝင်ဖို့မကြောက်နဲ့။အဲ့ဒီပလင်တော်ဟာတဲ့ဘသူမဆိုတိုးဝင်လို့ရတဲ့ယေရှုတော်ပလင်ဖြစ်တယ်။အပြစ်လွတ်တဲ့ပလင်ဖြစ်တယ်။မိတ္တဟာယပြုတဲ့ပလင်ဖြစ်တယ်။ထွေးပွေတဲ့ပလင်ဖြစ်တယ်။တနာချင်းကယုဏနဲ့ပြည့်စုံတဲ့ပလင်ဖြစ်တယ်။ဟာလေလုယာ။တော်လော်တဲ့မဆာချင်းအပြစ်ကျွန်တော်တို့ကိုထွေးပွေတဲ့၊ကူညီတဲ့ပလင်ဖြစ်တယ်။ကျွန်တော်တိုးဝင်စမ်းမှာတိုးဝင်စမ်းမှာပေါလုကယုံကြည်သူတွေနှိုးဆော်သလိုပဲဒီနေ့ကျွန်တော်အသင်းတော်ကိုနှိုးဆော်ချင်ပါတယ်။ကိုယ့်ရဲ့အပြစ်တွေကိုပဲကြည်ပြီးတော့တင်ငယ်တဲ့စိတ်နဲ့ဖခင်ကြောင့်မလာပါနဲ့။ဒူးစရိုက်မှုကိုသင်ပြုတ်ပြီလားယေရှုစီကိုပြေးပါဘာကြောင့်ဆိုအပြစ်ကိုဖြေနိုင်တာယေရှုပဲရှိတာလေဆရာစောတရားအပြစ်မဖြေပေးနိုင်ဘူးကျွန်တော်ကနိုးစော်မယ်တိုက်တွန်းမယ်ဥဆောင်ပေးမယ်ကျွန်တော်ကဘယ်တော့ဘုရားရှင်ဖွင့်ပြရရကျွန်တော်လေ့လာရရကျွန်တော်သိရရအားလုံးကိုအလိုတော်နဲ့ညီဘုရားပေးတဲ့ဉာဏ်ပညာနဲ့ညီကျွန်တော်အားထုတ်ပြီးတော့ကျွန်တော်ဝင်ငှမယ်အမှုဆောင်မယ်ဘုရားရဲ့အမှုကိုဆောင်မယ်ဒါပေမဲ့ကျွန်တော်ဒီသင်တို့ရဲ့အပြစ်ကိုဖြေပေးနိုင်တော့ဖြေပေးနိုင်တော့သူမဟုတ်ဘူးတော့ကျွန်တော်ရှေ့မှာလာပြီးတော့အပြစ်ဖြေလွန်နေပေါ့လေကျွန်တော်ကိုလာပေးပြီးတော့ပြရင်လဲအော်မိတီပြစ်တယ်လို့ထားတယ်ဟုတ်လားထင်အောင်မထင်အောင်ကြည်စမ်းအဲ့ဒါပဲဖတ်တယ်မယ်အဲ့တော့လူတွေစီကိုမသွားနဲ့ဖျားရှေ့မှာဒူးထောက်ယုံကြည်သူတစ်စုံတစ်ယောက်ဟာအပြစ်ပြုကောင်းပြုမိနိုင်တယ်ဒူးစရိုက်မှုကိုပြုမိရင်နဲ့တတိယပါတဲ့အပြစ်ဖြေပေးနိုင်သောယေဘုယျဟိတ်မင်းကြီးသည်ဟူသောယေရှုခရစ်တော်ငါတို့မှာရှိနေတယ်။အကြောင်းမကြောက်နဲ့မစိုးရင်အဲယေရှုစီကိုသွားဟာလေလုယာယေရှုဘုရားယေရှုကိုခေါ်ပါယေရှုဘုရားကျွန်တော်ရဲ့အပြစ်ရှိသမျှအတွက်ကိုရရဲ့အပြစ်လှဝါးကတော့မဆေးကြောခြင်းဆိုတဲ့အရာကိုကျွန်တော်ပြန်လာပြီ။အားထုတ်ပြီးတော့လည်းအဲအပြစ်ကိုဖြေဖို့မစင်စားနဲ့။အဲယေရှုစီကိုပြေးတက်လာပြီယေရှုစီကိုလာတက်ပြီဆိုရင်တဲ့အဲ့ဖယားနဲ့မိသားရနေတိုင်းမှာဖွဲ့လာတက်ပြီဆိုရင်ကျန်းစာကဒီလိုပြောတယ်ဒူးစရိုက်ကိုမပြုတ်တတ်တော့ဘူးတဲ့မပြုတ်တတ်တော့ဘူးတဲ့အဲ့ဒူးစရိုက်ကိုပြုတ်ခြင်းစိတ်လည်းမရှိတော့ဘူးစိတ်လည်းမဝင်စားတော့ဘူးလုံလည်းမလုံတတ်တော့ဘူးဘာကြောင့်ဆိုသူလုံတတ်တာကဖယားနဲ့ပဲမိသားဖွဲ့တာလीဟာလေလုယာအဲ့တော့ဒူးစရိုက်ကိုပြုတ်တတ်တဲ့လူတွေရဲ့အတ္တတာဖယားနဲ့မိသားရဖွဲ့ခြင်းမှာယင်းနီကျွမ်းဝင်ခြင်းမှာအာနေတော်သူတွေဖြစ်တယ်ကြောင့်ဒီနေ့ယုံကြည်သူအသက်တာရင့်ကျက်ခြင်းစုံလင်ခြင်းရောက်နိုင်မဲ့တခုရီသောနိလန်းသည်ယေရှုခရစ်တော်နဲ့မိသားရဖွဲ့ခြင်းဖြစ်တယ်။ငါသည်တကားရှိမှရဲ့၍ခောက်လျက်နေ၏အကျဉ်သူသည်ငါ၏အတန်ကိုကြား၍တကားကိုဖွင့်အပ်ထိုသူရှိရာသို့ငါဝင်၍သူနှင့်တူစားတော်မူသူသည်လည်းငါနှင့်တူစားတော်ရလိမ့်မည
်။ဒီစီစဉ်ရအဖြစ်သင်ရဲ့အသက်တာမှာကောင်းကြီးဖြစ်မယ်ဆိုတာကိုကျွန်တော်ယုံကြည်ပါတယ်။ဗီဒီယိုကြည့်ပြီးခံယူလို့ဒီများအတွက်အပတ်စဉ်တရားဟောခြင်းများ Bible Study ကြီးမွန်ကူးကွယ်ခြင်းနဲ့အခြားသောအကြောင်းအရာတွေဟာသင်တို့အဆင်ပြေရှိနေပါတယ် YouTube မှာ The City Space TV လို့ရိုက်ထည့်လိုက်တဲ့အခါကျွန်တော်တို့ကိုတွေ့ရှိမှာဖြစ်ပါတယ် Subscribe လုပ်ခြင်းအပြင်ဒေနဲ့ထက်ချက်မကွာအမြင်ရှိနေပါပါဒါအပြင် Facebook မှာလည်း The City Yangon လို့ရိုက်ထည့်လိုက်တဲ့အခါတင်အချက်အလက်တွေ poster တွေကိုအချိန်နဲ့တပြေးညီတွေ့ရှိအောင်မှာဖြစ်ပါတယ်ခင်ဗျာ The City Podcast ကိုနားထောင်ကြတိုင်းဖျားသခင်ရဲ့ထူကြသောဖွင့်ပြချက်တွေတောင်းကြီးမင်္ဂလာများခံစားမိကြောင်းကျွန်တော်ဆုတောင်းရင်ဒီ season လေးကိုဒီမှာပဲညံ့ပါရစေခင်ဗျာ